မြန်မာနိုင်ငံမျိုးတော်လူဦးရေကြားဆင်းရဲမွဲတည်သူရေအတွက်ဟာ300နီးပါးတိုးလာမဲ့အခြေအနေမှာရှိနေပြီးနိုင်ငံလူဦးရေရဲ့ထက်ဝက်နီးပါးဟာနောက်နှစ်မှာဆင်းရဲမွဲတည်သူအဖြစ်သတ်မှတ်တဲ့အဆင့်အောက်ကိုရောက်သွားမယ်လို့ကုလသမဂ္ဂကဒီကနေ့ပြောပါတယ်။လူမဲ့ဆယ်စုနှစ်တွင်ရခဲ့တဲ့ဒုတိယမှုအပေါ်ကိုဗစ်ကာယရောဂါနဲ့ဆီယနာဒေမူတို့ကြောင့်နှစ်ထပ်ကွန်းလက်ခတ်ခံရတာဖြစ်ပါလေ။အိမ်နောင်စုပေါင်း1200ကိုကောက်ယူထားတဲ့စစ်တမ်းတစ်ခုအရဒီမိုကရေစီပြည်ပင်ကြောင်းလေးမစတင်ခင်2005ခုနှစ်ကတည်းကမမြင်ခဲ့ဘူးတဲ့ဆင်းရဲမွဲတည်မှုအဆင့်ကိုရောက်သွားဖို့ရှိနေတယ်လို့ကုလသမဂ္ဂဖွံ့ဖြိုးတိုးတက်မှုအစီအစဉ် UNDP ကပြောပါတယ်ဒီလိုပမာဏမျိုးနဲ့ဆင်းရဲမွဲတည်မှုတဲ့ရွှေလျားသွားမယ်ဆိုရင်လူလက်တန်းစားပျောက်ကွယ်သွားမယ်အလားအလာရှိပါတယ်ဒါဟာအကြတဲ့ကနေခက်မမြန်ပြန်ပြီးနလန်ထူဖို့ဘယ်လိုကျိုးပမ်းမှုမျိုးအတွက်မဆိုမကောင်းတဲ့လက္ခဏာတစ်ခုပါပဲလို့ UNDP ရဲ့အာဆာနဲ့ပစိဖိတ်ဒေသဆိုင်ရာဌာနညွှန်ကြားရမှုကန်နီဖုဒနာဂါဂျာကပြောပါတယ်။ဒါနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့စစ်ကောင်စီပြောခွင့်ရတူကို Reuters ကဆက်သွယ်ခဲ့ပေမဲ့အကြောင်းမပြန်ခဲ့ပါဘူး။အဆိုးဆုံးဖြစ်နိုင်ခြေကစီးရဲမွေးတည်မှုတတ်မှတ်ချက်အဆင့်အောက်ကိုရောက်သွားနိုင်ခြေရှိတဲ့လူရည်အတွက်ဟာနှစ်ဆတိုးပြီးအရင်24ရာခိုင်နှုန်းကျော်ကနေ46ရာခိုင်နှုန်းကျော်အထိရှိသွားနိုင်တယ်လို့ကုလသမဂ္ဂကခန့်မှန်းပါတယ်။မျိုးပြလူရည်ကြားစင်ရဲသူအခြေအတွက်ကတော့2019ခုနှစ်မှာ17ရာခိုင်နှုန်းကျော်ပဲရှိခဲ့တာကနေ2022ခုနှစ်မှာ39ရာခိုင်နှုန်းကျော်အထိ3ဆတိုးသွားနိုင်တယ်လို့ခန့်မှန်းထားပါတယ်